လက်ရှိမြန်မာနိုင်ငံရေးလုပ်ငန်းစဉ်မှာနောက်ကွယ်ကကိစ္စတွေနိုင်ငံရေးသဘောထားကွဲပြားနေတာတွေကိုမရှင်းနိုင်ဘူးဆိုရင်တခုတည်းသောတက်မတော်ဆိုတဲ့ကိစ္စကိုဖြေရှင်းနိုင်လေနောက်ပြဿနာတခုထပ်ထွက်လာမယ်လို့နိုင်ငံရေးသုတေသနအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ်ငြိမ်းချမ်းရေးကိစ္စကိုနိုင်ငံရေးပြည်ထနာတရားအဖြစ်တိတိကျကျလက်ခံထားတာမျိုးမရှိသေးဘူးဆိုတော့သုံးသက်ချက်မျိုးလည်းရှိသလိုလုံခြုံရေးပိုင်းဆွေးနွေးချက်တွေကလူလူရဲ့လက်တွေ့ဘဝနဲ့ကွာဟနေတယ်ဆိုတဲ့အမြင်မျိုးလည်းရှိပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကအတားအဆီးတစ်ခုဖြစ်မြင်ရပြီးဒါကိုမဖြေရှင်းနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်မှာမဟုတ်ဘူးလို့ပြောနေကြတဲ့တခုတည်းသောတတ်မတော်ထားရှိရေးဆိုတဲ့ကိစ္စဟာတကယ်ယောဂါတခုမဟုတ်ဘဲယောဂါလက္ခဏာတခုသာဖြစ်တယ်လို့တကောင်းနိုင်ငံရေးလည်လာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်းက VOE ကိုပြောပါတယ်
အဲ့တော့တကယ်ယောဂါကကျွန်တော်နောက်မှာနိုင်ငံရေးသဘောတူညီချက်တွေမရတာနိုင်ငံရေးအထိုင်တွေမတူကြတာဆိုတော့နိုင်ငံရေးအမျှော်ရည်ချက်တွေကွဲကြရတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့အဲ့ပုံမှာအခြေခံပြီးတော့ဒီယောဂါလက္ခဏာပေါ်လာတာပေါ့ဆိုတော့တချို့ကကြတော့ဒါလေးဖြည့်ချင်းလိုက်ရင်အောင်မြင်သွားမယ်လို့ထင်ကြတယ်ကျွန်တော်တို့နောက်ွယ်ကနိုင်ငံရေးကိစ္စတွေနိုင်ငံရေးသဘောတူညီချက်တွေကိုကွဲပြားနိုင်မှုတွေကိုမရှင်းနိုင်ဘူးဆိုရင်ဒီဟာဖြည့်ချင်းလဲနောက်ပြဿနာတစ်ခုထပ်ထွက်လာမယ်လို့ကျွန်တော်တော့မြင်တယ်ပေါ့အဲ့တော့အဲ့တော့ဟိုကျွန်တော်တို့ဒါကိုယောဂလက္ခဏာလို့ပဲမြင်တယ်ယောဂလို့မမြင်ဘူ
းတကောင်းသူတည်တနာအဖွဲ့ကပြုစုထားတဲ့မြမငြိမ်းချမ်းရေးဖြစ်စဉ်အတွင်းမှာလုံခြုံရေးကဏ္ဍဆွေးနွေးချက်များဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုကြာသပတေးနေ့ကရန်ကုန်မြို့မှာတွင်းဆောင်ရှင်းလင်းတဲ့ပွဲတွင်ဦးရဲမျိုးဟင်းကအဲ့ဒီလိုပြောတာပါလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာလူမျိုးရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတားအဆီးတစ်ခုလိုဖြစ်နေတယ်ဆိုတာကိုတော့သူကအတိအမှတ်ပြုပြောဆိုပါတယ်ဒါအပြင်လူမျိုးရေးပိုင်းဆွေးနွေးချက်တွေကပြည်သူ့ဘဝလူမျိုးရေးအနေအထားနဲ့ကွာဟမှုရှိနေတာကိုတွေ့ရပြီးဒါဟာပြည်သူ့ထောက်ခံမှုရဖို့အလားအလာမကောင်းတဲ့သဘောမျိုးဦးရဲမျိုးဟင်းကထောက်ပြပါဗျာအဲ့တော့ဆို
ရင်တော့ပြည်သူတွေကတကယ်မလုံးမုံကြုံခံစားနေရတယ်ဆိုရင်အဲ့ဒီဆွေးနွေးပွဲတွေမှာဆွေးနွေးနေတဲ့နေချက်တွေဆွေးနွေးနေတာတွေကပြည်သူတွေရဲ့လုံခြုံရေးကိုတကယ်မထင်ရှားနိုင်ဘူးဆိုရင်ဒီလုံခြုံရေးဆွေးနွေးပွဲတွေကိုပြည်သူကဘယ်မှထောက်ခံမှာလဲဒီဆွေးနွေးပွဲတွေကိုပြည်သူရဲ့ထောက်ခံမှုပြောရမှာပဲကျွန်တော်တို့အလိုကျွန်တော်တို့လေးလာတွေ့ရှိတုံ့ပြန်ပြီးပါတယ
်ရှင်းလင်းပွဲကိုတက်ရောက်လာသူတွေကတူဦးဖြစ်တဲ့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စဟာနိုင်ငံရေးပြဿနာဆိုတာကိုတကယ်အရေးပါတဲ့သက်ဆိုင်သူတွေကတိတိကျကျလက်မခံဘူးလို့နားလည်ထားတဲ့အကြောင်းပြောပါတယ
်အဲ့တော့အဲ့လိုလက်မခံသေးတဲ့အတွက်ကြောင့်လည်းဒီကိစ္စကဒီလိုပဲဟိုလုံးဝချလိုက်နိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီကိစ္စကနိုင်ငံရေးပြဿနာလို့လက်ခံရင်နော်နိုင်ငံရေးရဘောတူချက်နော်ကြာပြီးတော့မှကျွန်တော်တို့ကရှင်းတဲ့ကိစ္စကိုစဉ်းစားရမယ်လို့ကျွန်တော်နားလည်အဲ့တော့ရှိချင်မှာကျွန်တော်နိုင်ငံရေးဘောလုံးချက်ဒီပဲဟိုတိတိကျကျမရသေးဘူးလို့ကျွန်တော်မြင
်ဒီအချိန်တွေကိုကျော်လွန်နိုင်မှုရမှာပထမဆုံးလုပ်ဖို့လိုအပ်တာကတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးပြန်ဆနိုင်ဖို့ဖြစ်တယ်လို့ဦးရဲမျိုးဟင်းကအကြံပြုသွားပါတယ်။ဒါအပြင်ခေါင်းဆောင်တွေအနေနဲ့ချမှတ်ထားတဲ့မျှော်ရည်ချက်ကိုဦးထိပ်ထားဆောင်ရွက်ဖို့လူမျိုးရေးကဏ္ဍပြုပြင်ပြောင်းလဲရေး SSR ဆိုတာဘာကိုဆိုလိုလဲ။လက်နက်ဖြုတ်သိမ်းအဖွဲ့အစည်းဖြတ်သိမ်းပြန်လည်ပေါင်းစည်းဆိုတဲ့ DDR ဆိုတာကဘာကိုဆိုလိုလဲဆိုတဲ့အတိတ်ပဲတွေကိုအတိအကျပြန်ဖွင့်ဆိုဖို့ဆွေးနွေးမဲ့ခေါင်းစဉ်ကွဲတွေကိုတတ်မှတ်ဖို့လူမျိုးရေးကဏ္ဍပူးတွဲလည်လာရေးအစီအစဉ်တွေဖော်ဆောင်မှုစသည်အားဖြင့်အချက်၈ချက်ကိုလည်းတကောင်းနိုင်ငံရေးလည်လာမှုအဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ